စစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ရှမ်းပြည်နယ်မှာနိုင်ငံရေးပါတီဝင်တွေတကြွလှုပ်ရှားစုတွေနဲ့ဝန်ထမ်းတွေကိုဖမ်းဆီးထိန်းသိမ်းမှုတွေဆက်တိုက်လှုပ်လာနေတာပါ
မလေးညနေပိုင်းမှာရှမ်းပြည်နယ်တောင်ပိုင်းလင်ခေခရိုင်မိုက်ပါမြို့မှာအကြမ်းဖက်တဲ့နေနဲ့အာဏာပီဆန်တဲ့စီတီအန်လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကျမကြီးဝန်ထမ်းသူကိုလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးသွားတယ်လို့လက်ထောက်ဆရာဝန်ဒေါက်တာဆိုင်းစောထွန်းအောင်ကပြောပါတယ်
ခုတိတော့မတူဘူးကြက်ထဲမှာခေါ်ထားပြောတာတရပါဘူးကြက်စီမံတန်းတိန်ကိုလည်းစီဗီအမ်လုပ်ပြီးတော့ဒီကဟိ
တယ်ဗျသူတို့အစည်းအဝေးအပြန်တွေဖြစ်တတ်တာလောက်ပိုင်းကညာညနေပိုင်းတွေအထိပေါ့
မိုင်းမမျိုးပြည်သူစေယုံဝင်းကိုလည်းလုံခြုံရေးတပ်ဖွဲ့တွေကမနေ့မွန်းလယ်ပိုင်းကစပြီးညနေပိုင်းအထိဝိုင်းထားခဲ့ပါတယ်အလားတူရှမ်းပြည်နယ်စောင်ကြီးမြို့မှာလည်းဖေဖော်ဝါရီလ10ရက်နေ့ကစပြီးအနည်းဆုံး၄ဦးထက်မနည်းဖမ်းဆီးထိန်းသိမ်းခံရတယ်လို့စောင်ကြီးမြို့တရားလွှတ်တော်ရှေ့နေတူးကပြောပါတယ
်။ကိုမျိုးသေးပေါ့နော်။သူနဲ့သူ၃ယောက်မှာသူတယောက်ကတော့နိုင်ငံရေးကျင်းသားဟောင်းမှာသူနဲ့သူတို့ကိုစီရှင်ဆိုတဲ့လက်နက်ရှင်တယောက်ပါတယ်လို့သိရတယ်။ရှမ်းပြည်နယ်ရှေ့နေတူးဝင်ပေါ့။ကိုကျော်မင်းနိုင်ဆိုတဲ့ရှေ့နေတယောက်ပါတယ်။ကြာကပရင်းနဲ့နဲ့မှာကျမတို့ CP ပါတီစုဖို့ပုံပြပါတီကဒီ20မှာဝင်ရောက်ရေးထွက်နေတဲ့လွတ်တော်ကိုတည်းဦးဝင်းကိုသူ့ကိုထပ်ခေါ်သွားတယ်
တခြားကွန်ဟိန်လွယ်လင်မြို့ဒီမှာလဲ CTN လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတချို့ဖမ်းဆီးခံရတာတွေရှိနေတယ်လို့လည်းပြောပါတယ
်လွယ်လင်က NLD ပါတီရင်တက်ကြွလှုပ်ရှားသူပေါ့နော်သူ့ကိုခံထားလို့ဘာလို့ရမလဲဆိုပြီးတော့ကျမစီဆက်တယ်လာတယ်။မိုင်းရှုမှလည်းဖမ်းတယ်ပေါ့နော်။အဲကွန်ဆိန်တက်မှလည်းဖမ်းတယ်။ရုံးမတက်တဲ့ဝန်ထမ်းတွေကိုလိုက်ပြီးတော့ဖမ်းနေတယ
်။ရှမ်းပြည်နယ်အတွင်းဖမ်းဆီးမှုတွေရှိနေပေမဲ့လည်းပြည်နယ်မြို့တော်တောင်ကြီးမြို့အပါအဝင်တခြားမြို့တွေမှာတော့စစ်တပ်အာဏာသိမ်းတာကိုစတင်တဲ့ဆန္ဒပြလှုပ်ရှားမှုတွေဆက်လက်ပေါ်ပေါက်နေတာပါ။ကုလသမဂ္ဂပါဝင်နိုင်ငံတကာအသိုင်းအဝန်းနဲ့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကတော့ငြိမ်းချမ်းစွာဆန္ဒပြသူတွေရဲ့အခွင့်အရေးကိုလေးစားဖို့နဲ့အင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့သတိပေးထားပါတယ်ခင်ဗျာ